ကလေးတွေငယ်နဲ့လူငယ်တွေဟာပြိုးပင်တွေပါပဲတကယ်တော့တစ်ပင်တစ်ပင်ရဲ့အသီးအရွက်အပွင့်အခိုင်အခက်စသဖြင့်ပေါ့လေလောကအတွက်အသုံးဝင်ဖို့အဖိုးတန်တဲ့တစ်ပင်တစ်ပင်ဖြစ်လာဖို့ဆိုရင်ပြိုးပင်ဘဝကိုအကူအဆိုက်ရဆုံးမှာလူငယ်တွေနဲ့ဆွေးနွေးပြတဲ့အကြောင်းလေးကိုပြန်ပြီးတော့ပြောပြမှာပါကျွန်တော်တို့ရန်ကုန်မြို့မှာကားစပယ်ယာလို့ခေါ်တဲ့လက်မှတ်ရောင်းတဲ့သူတွေကိုတတ်နိုင်သမျှမရှိတော့အောင်ပြီးတော့ပို့ပြီးစနစ်ကျတဲ့ပို့ပြီးတော့လူကြီးလူကောင်းဆန်တဲ့ရင်မောင်းစနစ်မျိုးတွေဖြစ်လာအောင်ကြိုးစားနေတာအားလုံးသိပြီးသားပါအဲ့ဒီမှာတခစ်ပေါ့လေလူငယ်တွေကကားစပယ်ယာတွေလေတံနဲ့ပြောတဲ့ခစ်ကြီးတကယ်ကိုရှိခဲ့ပါတယ်ဘာကြောင့်လဲလို့ပြောလိုက်ရင်အဲ့ဒီခစ်မှာတော်တော်များများဟာဒါကတော့လောကတစ်ခုရဲ့ထုံးစံအတိုင်းချွင်းချက်အနေနဲ့အင်မတန်ယဉ်ကျေးတဲ့ကားစပယ်ယာတွေရှိသလိုတော်တော်များများကတော့ဘန်းစကားတွေလှိုင်လှိုင်ပြောပါတယ်စပယ်ယာလောကမှာဘန်းစကားတွေပြောနိုင်မှစပယ်ယာနဲ့တူတယ်လို့နားလည်လာတဲ့အထိဖြစ်ခဲ့ပါတယ်အဲ့တော့သူတို့နှုတ်ကအဲ့ဒီလိုမထွက်ပဲနဲ့ဘန်းစကားတွေမပြောဘူးဆိုရင်တမျိုးကြီးတစ်ခုခုမှားနေသလိုတော့မှဖြစ်ခဲ့ကြပါတယ်အဲ့ဒီတော့အဲ့ဒီကနေတဆင့်ကြမ်းတမ်းတဲ့အပြုအမူတွေအပြောဆိုတွေပါဝင်လာတော့တာပေါ့ဒါကကျွန်တော်တို့စီမှာဒီလိုနားလည်နေတာဘူးဒီလိုပဲကားသမားဆိုရင်အမြင်အားဖြင့်အထူးသဖြင့်လိုင်းကားသမားတွေကိုဒီလိုပဲမြင်ကြဒီလိုပဲကြိုစဉ်းစားထားကြပါတယ်ဒါပေမဲ့နိုင်ငံတကာမှာတော့အဲ့ဒီအရွယ်အဲ့ဒီလူငယ်တွေတို့တီးမဟုတ်ခုနကအဲ့ဒါကိုစိတ်ဝင်စားတဲ့လူငယ်တွေရဲ့ဆွေးနွေးချက်ကိုနားထောင်ကြည့်ပါသူတို့နိုင်ငံတကာရောက်သွားတဲ့အခါမှာကားမောင်းသမားတစ်ယောက်ကိုခီးတဲ့တစ်ယောက်ကမသိလို့မေးတာပါမေးတဲ့ဟာကိုကားသမားကပြန်ရှင်းပြတာအင်မတန်မှကောင်းမွန်အချိုးကျတဲ့နိုင်ငံခြားသားကိုတိုးရစ် guide ခေါ်တဲ့အဲ့လန်းညွန်လေတံအတိုင်းရှင်းပြပါတယ်။သူဟာတပြားမှမရပေမဲ့အဲ့ဒီခရီးသည်ရဲ့သွားလို့ဟာခရီးအတွက်ကိုအသင့်တော်ဆုံးလမ်းကိုရွေးပေးပါတယ်။လမ်းအသုံးမျိုးရှိတယ်ဘယ်ကသွားရင်ဘယ်လိုဖြစ်မလဲ။ခမားကဘာနဲ့သွားကျင်တာလဲ။စသဖြင့်မိသားစုပါသလား maybe ခလေးပါသလား။သူကအသေးစိတ်နဲ့ဂရုတစိုက်နဲ့လမ်းသုံးမျိုးကိုရှင်းပြပါတယ်။ဒီလောက်နဲ့မပြီးသေးပါဘူး။ဟိုကျရင်တွေ့ရမယ့်အခက်အခဲတွေကိုပြောပြပါတယ်။ဒေသခံတွေရဲ့သဘာဝကိုရှင်းပြပါတယ်အဲ့ဒီဒေသက aborigin လို့ခေါ်တဲ့ရှေးဟောင်းမျိုးနယ်တွေနေတဲ့ဒေသဖြစ်တယ်ဧည့်သည်တွေအပေါ်မှာသူတို့ရဲ့သဘောထားတွေသူတို့ရဲ့တမိုင်းကြောင်းတွေရှင်းပြတဲ့အခါမှာဧည့်သည်ကဂျေဇုတင်လို့လိုက်ပြီးတော့ရေးမှတ်တဲ့အထိရောက်လာပါတယ်နောက်ဆုံးတော့အဲ့ဒီဒေသသွားရင်ရှောင်းရံနေဆောင်ရမယ့်အရာတွေကိုကားသမားကတည်တည်ချာချာညွှန်ပြပါတယ်သူကားပေါ်ကဆင်းသွားတဲ့အချိန်မှာတော့ကားတစ်စီးလုံးကနောက်ထောင်နေတဲ့သူတွေဟာကားသမားကိုဂျေဇုတင်လို့မဆုံးပါဘူးဂုံယူလေးစားလို့လည်းမဆုံးပါဘူးခီးတဲ့ဟာကားပေါ်ကဆင်းသွားပြီးတဲ့အခါမှာကျေးဇူးတင်ပါတယ်ဆိုတဲ့စကားကိုလှိုက်လှိုက်လဲလဲပြောတာပါကားသမားကလည်းဂယုစိုက်ပါဆိုတဲ့စကားကိုပြန်ပြောပါတယ်နောက်သတိထားမိတယ်ကားမှတ်တိုင်တိုင်းမှာဆင်းတဲ့ခီးတဲ့တိုင်းကားသမားကိုဥညွတ်ပြီးတော့ကျေးဇူးတင်ပါတယ်လို့ပြောပါတယ်ကားသမားကလည်းအမတန်တီကြည်တဲ့အမှုရာနဲ့ခီးတဲ့ကိုယဉ်ကျေးစွာတုံ့ပြန်ပါတယ်ဂယုစိုက်ပါခမဒါဟာပြန်ကြည့်လိုက်ရင်သူတို့စီမှာလူတွေရဲ့အသက်မွေးမှုတွေကိုတယောက်နဲ့တယောက်လေးစားတန်ဖိုးထားတာကိုတွေ့ကြရမှာပါကျွန်တော်တို့စီမှာလူငယ်တွေပြန်ပြီးတော့စကားဝိုင်းနဲ့ရောက်လာတယ်အဲ့ဒီအချိန်မှာဇပွဲတို့ကိုလှမ်းခေါ်လိုက်တဲ့လေတံကိုကျွန်တော်တို့တန်းအံ့တောတွေ့ရပါတယ်တန်းအံ့တောဆိုတာကရင်ရင်ကျေးကျေးနဲ့လိုက်ခေါ်တာကိုပြောတာပါတကယ်တော့ကျွန်တော်တို့စီမှာဇပွဲတို့တယောက်ကိုခေါ်လိုက်ရင်စုတ်သက်တယ်လို့နှကန်းကနေတပြွတ်ပြွတ်မြည်ပြီးတော့ခေါ်တာမျိုးကရိုးနေပါပြီဒါပေမဲ့အဲ့ဒါမျိုးကနိုင်ငံတကာမှာအင်မတန်ရိုင်းပါတယ်တဲ့လူလူချင်းအဲ့ဒီလိုခေါ်တယ်ဆိုတာတတိဆန်တကောင်ကိုခေါ်တာပဲလို့ပြောပြီးတော့သူတို့ဟာကန့်ကွက်ကြပါတယ်ဆိုတော့ကျွန်တော်တို့ဇပွဲထိုးတွေအပေါ်မှာသဘောထားကဘယ်လိုပါလဲရွယ်လူချင်းသို့မဟုတ်ဇပွဲထိုးတယောက်ကကိုယ့်ထက်ငယ်သည်ဖြစ်စေသူတို့ကိုကျွန်တော်တို့နှိမ်ချဆက်ဆံမိတာတွေတကယ်ကိုရှိခဲ့ပါပြီတကယ်တော့နိုင်ငံတကာမှာဇပွဲထိုးတယောက်ကိုရန်တမ်းပြီးကျွန်တော်တို့ဆုံးဖြတ်လို့မရပါဘူးကဘာကျော်ဘောလုံးသမားအင်မတန်ချမ်းသာတဲ့သူရဲ့သားတွေဟာလည်းဇပွဲထိုးဝင်လုပ်နေပါတယ်ဘာကြောင့်လဲငွေကြေးအတွက်မဟုတ်ပါဘူးသူဟာရေမွေးတွေထုတ်တကယ်စီးပွားရေးတွေမှာအကြီးကြီးပိုင်ဆိုင်ထားပေမဲ့သူ့သားတွေကိုလူတွေနဲ့လေ့ကျင့်တတ်အောင်လူတွေနဲ့နားလည်အောင်ပေါင်းသင်းဆက်ဆံတတ်အောင်ဆိုပြီးတော့လူသဘောတဘာဝတွေနားလည်အောင်စပွဲတို့ဝင်လုပ်ခိုင်းတာပါလောကအကြောင်းနားလည်ဖို့ပေါ့ကျွန်တော်တို့စီမံပုံတင်မှတ်လို့မရဘူးဆိုတာတွေ့ရပါမယ်ဆွစ်ဇာလန်လိုနိုင်ငံမျိုးမှာမျက်ရိပ်ဖို့လာတဲ့မျက်ရိပ်သမားကတကယ်တော့ကိုယ်ပိုင်ကအကောင်းစားနဲ့လာပါတယ်အမတန်တက်ရတဲ့ဥပစာနဲ့မဟုတ်လို့သူ့ကိုမျက်ရိပ်သမားမှန်းအောင်တာမန်အဖြစ်မသိနိုင်ပါဘူးပြောချင်တာကတော့လူတွေဟာအသက်မွေးဝမ်းကြောင်းကိုစီမံတံမိုးကိုစီနဲ့နေကြပြီတာဝန်ချေဖို့ပဲအရေးကြီးတယ်ဆိုတဲ့အတွေးကိုနားလည်ကြတာပါသမေးဝမ်းကြောင်းတွေဟာနှိမ့်နဲ့မြင့်နဲ့လို့မတွေးကြဘဲနဲ့လူလူချင်းဆက်ဆံရေးဟာလည်းအပြန်အလှန်လေးစားမှုနဲ့တံမိုးထားမှုကိုသွားပါတယ်ဒါကိုကျွန်တော်တို့စီကလူငယ်တွေနဲ့ဆွေးနွေးတဲ့အခါကျွန်တော်တို့စီမှာတော့အယိုးဆွဲနေတဲ့ဓလေ့တွေရှိနေတာ ပြီးတော့နှိမ့်ချခွဲခြားဆက်ဆံနေတာမတရားမှုတစ်ခုကိုတွေ့တဲ့အခါမှာအန္တရာယ်ရှိမလို့ထင်ရင်မပြောဝင်ကြပါပဲခွင့်လွတ်လိုက်ကြပါပဲဇပွဲတို့တယောက်မတော်တဆခလုတ်တိုက်လိုက်ရင်ဖိတ်ကျသွားတဲ့အခါမျိုးမှာကျွန်တော်တို့ပြင်းပြင်းထန်ထန်စူမိငေါမိကြပါတယ်ကျွန်တော်တို့တရားမျှတပါရဲ့လားအဲ့ဒါလူငယ်တွေစကားဝိုင်းမှာဆွေးနွေးပြခဲ့ကြတာပါ